インドネシアနိုင်ငံမြောက်ဖက်ဆောင်အာချဲတင်နဲ့ဘိုင်ရူဒင်ကန်ယူရန်ကလည်းနိုင်ငံ50ကျော်ကွာပင်လယ်ပြင်ထဲမှာရဲတော်ကြမျိုးနေတဲ့ Ranger 120စစ်သည်ပြင်းနေနှောင်းပိုင်းမှာပဲကမ်းပေါ်ရောက်လာကြပါပြီ။ရေဝင်းပြီးအင်ဂျင်ဆက်လက်ပြက်နေတဲ့ဆန်ဒီကိုအင်ဒိုနီးရှားရေသတင်းပေါ်နဲ့ကာရွန်ဂူခီစိတ်ကံကိုဆဲလာတာလို့အင်ဒိုနီးရှားရေသပြောခွင့်ရဗိုလ်မှူးကြီးလာအိုထန်နမ်ဟိုလစ်ကပြောပါတယ်။ရာသီဥတုဆိုးဝါးပြီးလှိုင်းရှင်းနေတဲ့တွေ Ranger ခြေတိတ်မှောက်မသွားအောင်ရေသတင်းပေါ်ဟာတနားရေမှန်6မိုင်လောက်နဲ့မောင်းနေခဲ့ရပြီးသကောင်းချင်းလောက်မှာတန်းကပ်ဆောင်ရတယ်လို့ပြောပါတယ်။မိုးတီးထန်နေတဲ့အတွက်ဒုက္ခတွေကိုစိတ်ကန်းကနေအနာကကုံလုံးရင်းနဲ့ဘတ်စကားရည်နဲ့ခေါ်ဆောင်ပြီးယာယီနားခုဖို့စီစဉ်ပေးကြရကြောင်းနဲ့ကိုဗစ်ရောဂါပိုးကူးစက်မှုရှိမရှိစမ်းသပ်ဆစ်ဆင်းမယ်လို့လည်းပြောပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကတော့ဒီဒုက္ခတွေကိုအတွက်ကိုဗစ်ပိုးကူးစက်မှုရှိမရှိမရှိစေဖို့အတွက်ကွာရန်တိန်းလုပ်တဲ့အစီအစဉ်လုပ်ပေးတာအပအဝင်သူတို့နဲ့ပတ်သက်ပြီးအင်ဒိုနီးရှားအစိုးရကဒေသခံအတိုင်းဝိုင်းကိုပါအကူအညီပေးဖို့အသင့်ရှိတယ်လို့ပြောပါတယ်။ Ranger တွေလိုက်ပါလာတဲ့ဆက်လီကိုတော့တနင်္လာနေ့ကဒေသခံ၅ဖန်သမားတွေကစံကနေမှန်60လောက်ကွာမှာစတွေ့ရတာဖြစ်ပြီးအမျိုးသမီး60၊ခလီး20 51ယောက်နဲ့အမျိုးသား9ယောက်လိုက်ပါလာတာဖြစ်ပါတယ်။သူတို့ဟာဆက်လီမပြတ်ခင်ကပင်လယ်ကျဲ28ယောက်ကြာနေခဲ့ကြအောင်နဲ့သူတို့မလေးရှားကိုသွားတင်ကြောင်းပြောကြပါတယ်။အစောပိုင်းမှာတော့ဒုက္ခတဲ့ဆက်လီကိုလက်ခံမှဖုံချောင်းပြောဆိုခဲ့ကြပြီးပြင်းစင်းနေတဲ့ဆက်တွေကိုပြင်ဆင်ပေးပြီးလိုအပ်တဲ့အကူအညီတွေနဲ့ပြန်ထွက်ခွာထိုင်မယ်လို့ပြောခဲ့တယ်နဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့ရကြတယ်အခုနောက်ဆုံးစမ်းသပ်ခွင့်ပြုခဲ့တာလည်းဖြစ်ပါတယ်